မမမကန်သတင်းတွေအပါအဝင်သတင်းသမားတွေကြုံတွေ့နေရတဲ့စိန်ခေါ်အကဲဆက်မှုအများပြားရှိနေတယ်လို့ပြည်သူဝန်ဆောင်မှုမီဒီယာတွေပုတ်ကလစ်ကနဲ့အစိုးရကငွေကြေးပံ့ပိုးပေးထားတဲ့မီဒီယာဖွဲ့စည်းတွေကပြောဆိုကြပါတယ်။မေလ3ရက်နေ့မှာကြာရောက်တဲ့ကမ္ဘာသတင်းလွတ်လပ်ခွင့်အထိမ်းအမှတ်ဖြစ်တဲ့အမေရိကန်အတန်လှန်လုပ်ငန်းအုပ်ချုပ်ရေးမှူးများဘုတ်အဖွဲ့ BBG နဲ့ George Washington တက္ကသိုလ်မီဒီယာနဲ့လူထုဆက်ဆံရေးဌာနတို့ကဖိုရမ်တစ်ခုကျင်းပပါတယ်။အမေရိကန်နိုင်ငံတကာသတင်းတောက်များရဲ့အရေးပါမှုမီဒီယာလွတ်လပ်ခွင့်ကိုကာကွယ်ရေးနဲ့သတင်းတောက်တွေလုံခြုံရေးတွေကိုဆွေးနွေးခဲ့ကြပါတယ်။ပြည်စုံကို VOA သတင်းတောက်မာရီယာမာတီယာလိုရဲ့သတင်းဆောင်ပါကိုမတ်တင်ကြီးထက်ကပြပြပေးပါလိမ့်မယ်။
မှန်ကန်တိကျတဲ့သတင်းအချက်အလက်တွေရရှိဖို့လူထုရဲ့လိုလားချက်ကြီးထွားလာတာသတင်းမှရရှိရေးအပေါ်ကန့်တလာတဲ့အစိုးရတချို့ရဲ့ဆောင်ရွက်ချက်တွေကိုဦးဆောင်ဆွေးနွေးသူတွေဆွေးနွေးခဲ့ကြပါတယ် NPR သတင်းအဖွဲ့အစည်းရဲ့အကြီးအကဲတာဝန်ရှိသူ Michael Oreski ကတော့အခုလိုပြောပါတယ်
They run the gamut from truly despotic places to
ကျွန်တော်တို့ကဒီမိုကရေစီနိုင်ငံတွေလို့ရှုမြင်ထားတဲ့တချို့နိုင်ငံတွေမှာသတင်းအချက်အလက်စစ်ဆေးမှုကိုထိန်းချုပ်မှုကသူတို့အစိုးရအဓိကလက်နက်လို့ဖြစ်လာတဲ့အခါမျိုးမှာတကယ်အာဏာရှင်တွေလိုကျင့်သုံးဆောင်ရွက်လာပါတယ်။ဆိုတော့သတင်းစုဆောင်ရယူဖို့အတွက်အင်တာနက်ကိုခက်ခဲဖြစ်စေပြီးတော့တချို့နေရာတွေမှာဆိုရင်အန္တရာယ်အောင်ရှိလာပါတယ်
။သတင်းချက်လက်တွေကိုလက်နက်တွေတပွဲအသုံးပြုလာနေတယ်လို့အမေရိကန်အတန်လွင့်လုပ်ငန်းအုပ်ချုပ်ရေးမှူးများဘုတ်အဖွဲ့ BBG ရဲ့အုပ်ချုပ်ရေးမှူးဂျွန်လန်းစင်းကသုံးလုံးပြောဆိုပြီးဒီအခြေအနေကပိုတိုးလာနေတယ်လို့ပြောဆိုသွားပါတယ်။
You look at what's happening coming out of the Kremlin.
Russia ဆိုရကဘာတွေဆောင်ရွက်ဖြစ်ပျက်နေတယ်ဆိုတာကိုကြည့်ပါ။ပြောဆိုနေတာတွေကအမှားတွေပါပဲ။မှန်ကန်တိကျတဲ့အချက်လက်တွေမဟုတ်တာတွေကိုမဟာဗျူဟာကြကြကိုဆောင်ရွက်လာနေတာပါ။ဒီဆိုရတွေအုပ်ချုပ်တဲ့ကမ္ဘာတစ်ဖွားမှာအချက်လက်အမှန်ယာယီကစိန်ခေါ်ချက်တွေရှိနေပါတယ်။တူရကီမှာလည်းအလားတူဖြစ်နေတာပါ။
ပြီးခဲ့တဲ့သတင်းပတ်တုန်းကပဲနေကြီးမချသတင်းထောင်များအဖွဲ့ RSF က2019ခုနှစ်အတွက်သတင်းလူလတ်ခွင့်အစီရင်ခံစာအညွှန်းကိန်းကိုထုတ်ပြန်လာမှာရုရှားနိုင်ငံကနိုင်ငံပေါင်း180ထဲမှာအဆင့်148မှာရပ်တည်ပါတယ်2012ခုနှစ်ကစလို့လွတ်လပ်တဲ့ဥဆောင်သတင်းဌာနတွေကိုအစိုးရလက်အောက်တုတ်သွင်းတာဒါမှမဟုတ်လဲတမ်းမြေပိတ်ပင်တာတွေလုပ်ခဲ့တယ်လို့လည်း RSF ကထောက်ပြပါတယ်တူရကီနိုင်ငံမှာလည်းသတင်းလွတ်လပ်ခွင့်အညွှန်းကိန်းအဆင့်155မှာရပ်တည်နေပြီးအဆင့်4ဆင့်ပြုတ်ကျသွားတာဖြစ်ပါတယ်။ဒီမိုကရေစီဖွံ့ဖြိုးရေးလှုပ်ရှားမှုအဖွဲ့ Freedom House ကလည်းကမ္ဘာတစ်လွှာသတင်းလွတ်လပ်ခွင့်က73နှစ်တာကာလအတွင်းအနိုင်ဆုံးအဆင့်ကိုရောက်ရှိနေတယ်လို့ပြောဆိုပါတယ်။အရေးပါတဲ့ဒီမိုကရေစီနိုင်ငံကြီးတွေကသတင်းထောက်တွေ၊မီဒီယာတွေချင်းချောက်မှုအသစ်တွေရှိလာတာကိုအကြောင်းရင်းတစ်ခုအနေနဲ့ Freedom House ကထောက်ပြပါတယ်။CNN ရုပ်သံရဲ့ကမ္ဘာရေးရာသတင်းတောက် Alice Labotte ကတော့အခုလိုပြောပါတယ်
။ Not only is it more difficult for us to bring
ကမ္ဘာအခြေအနေတွေကို American ပြည်ထောင်စုမှတင်ပြခွင့်ရဖို့ခက်ခဲလာတာတည်းမဟုတ်တော့ပါဘူးလေ။အခုလက်ရှိအခင်းအကျင်းအရဆိုရင် American အခြေအနေကိုတောင်းကမ္ဘာကိုတင်ပြဖို့မှပါပိုပြီးခက်ခဲလာတာတွေ့ရပါတယ်။ဥပဒေတွေအနေအထားတွေကြောင့်တည်းမဟုတ်ပါဘူး။မီဒီယာအပေါ်မှာလည်းလေးစားမှုရှိဖို့လိုပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရန့်ကမီဒီယာကအမေရိကန်ပြည်သူတွေရဲ့ရန်သူဖြစ်တယ်လို့ပြောဆိုခဲ့ပြီးအမေရိကန်သတင်းဌာနတချို့ကလည်းမမှန်မကန်သတင်းတွေဖြန့်နေတယ်လို့ဆွဆွဲခဲ့တာပါသမ္မတထရန့်ရဲ့မီဒီယာပေါ်ပုတ်ခတ်ပြောဆိုမှုကတခြားနိုင်ငံခေါင်းဆောင်တွေကိုနိုင်ငံတွင်းကမီဒီယာတွေအပေါ်စော်ကားမော်ကားပြောဆိုဖို့ရဲစီးတင်ပေးတယ်လို့ဖြစ်တယ်လို့လည်းနေစီမချသတင်းထောင်များအဖွဲ့ RSF ကပြောပါတယ်VOA အနေနဲ့အမေရိကန်အစိုးရရဲ့အားပေါ်မဟုတ်ဘဲဘဲမလိုက်သတင်းအဖွဲ့အစည်းတစ်ခုအနေနဲ့ဆက်ပြီးရှိနေမလားဆိုတဲ့မေးခွန်းကိုလည်း VOA ရဲ့မိခင်အဖွဲ့အစည်းဖြစ်တဲ့အတန်းလှစ်လုံကအုပ်ချုပ်ရေးမှူးများဘုတ်အဖွဲ့ BBG ရဲ့အုပ်ချုပ်ရေးမှူးဂျွန်လန်းစင်းကဖြေကြားပါတယ် VOA အနေနဲ့ဒီလိုဖြစ်လာမယ်ဆိုရင်တော့ VOA ရဲ့စီမံစည်းကမ်းပြည်ညင်အရတရားဥပဒေနဲ့မညီတဲ့လုပ်ရက်ဖြစ်တယ်လို့ပြောဆိုခဲ့ပါတယ်ရှင်